မြန်မာနဲ့တရုတ်နိုင်ငံတွေဟာကမ္ဘာမှာအင်တာနက်လွတ်လပ်ခွင့်အစိုးရဆုံးချိုးဖောက်တဲ့နိုင်ငံတွေဖြစ်တယ်လို့ Freedom House အဖွဲ့ကြီးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာမှာ Digital Internet လွတ်လပ်ခွင့်14နှစ်မြောက်ဇက်တိုက်ကျဆင်းလာနေတယ်လို့လည်းဒီကနေ့အောက်တိုဘာလ16ရက်ဗုဒ္ဓဖူးနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2021ခုနှစ်စစ်တပ်အာဏာသိမ်းချိန်ကစလို့အင်တာနက်လွတ်လပ်ခွင့်ဆူဆူရွရွကျဆင်းလာနေတယ်လို့အစီရင်ခံစာပူတွဲရေးသားသူ Kane Fentensing ကပြောပါတယ်စစ်ကောင်စီဟာတရင်အင်တာနက်စာမျက်နှာတွေကိုဝင်ရောက်ကြည့်ရှုလို့မရအောင်ပိတ်ပင်တယ်လို့ဒေတာအတော်များများမှာအင်တာနက်အသုံးပြုလို့မရအောင်ဆောင်ရွက်ထားတယ်လို့လည်းဆိုပါတယ်ဒါဟာတရုတ်နိုင်ငံမှာလို့အင်တာနက်လွတ်လပ်ခွင့်ပြင်းပြင်းထန်ထန်ချိုးဖောက်ထားတာမျိုးမြန်မာနိုင်ငံဟာဆယ်စုနှစ်အတွင်းတရုတ်နဲ့ဒန်းတူအဆင့်ကိုရောက်လာတာလို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်ပြီးသဘောထားမှတ်ချက်ပေးဖို့တရုတ်နဲ့မြန်မာစစ်ကောင်စီကို VOA ကဆက်သွယ်မေးမြန်းခဲ့ပြီးမှပြန်လည်တုံ့ပြန်ဖြေဆိုခြင်းမရှိခဲ့ပါဘူး2024ခုနှစ်အတွင်းကမ္ဘာနိုင်ငံဒါဇင်နဲ့ချီမှာနိုင်ငံတော်အဆင့်ရွေးကောက်ပွဲတွေကျင်းပခဲ့တယ်လို့နှစ်မကုန်ခင်မှာကျင်းပမဲ့ရွေးကောက်ပွဲတွေလည်းရှိနေတာပါဒီလိုအချိန်မှာကမ္ဘာတဝန်းလွတ်လပ်မှုကြာဆင်းလာတာစိုးရိမ်စရာကောင်းလာတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်